စစ်ကောင်စီရဲ့ထောက်ပို့စစ်သင်္ဘော6စီးဟာဒီလ16ရက်နေ့ကရွှေကူကနေဗမော်ကိုစံတက်လာတာမှာ KIA နဲ့ PDF တပ်တွေကအနည်းဆုံး3နေရာလောက်ကနေကြားဖြတ်တိုက်ခိုက်ခဲ့ပါတယ်။မနေ့တုန်းကတော့ဒီစစ်သင်္ဘောတွေကိုဗမော်မြို့နယ်စင်ခန်းရွာမှာစိုက်ကပ်ထားပါတယ်။ဒီနေ့မနေ့မှာတော့စင်ခန်းအထက်ကောင်းတုံအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့သလိုစာဝတီရွာကိုလည်းစစ်ကောင်စီကလေကြောင်းကနေဘုံကျဲတာတွေရှိခဲ့တဲ့အကြောင်းဒေသခံတူက VOA ကိုပြောပါတယ်
။ဒီနေ့ဆန်သွားတဲ့ဂျင်းမိုးတွေကစင်ခန်းမှာပဲရှိသေးတယ်။ဂျင်းမိုးနယ်ပေါ့ဗျာ။စင်ခန်းရဲ့အကောင်းတူတော့စံကောင်းတူနားမှာတော့ကုန်းမမှာလည်းကဆိုရင်တိုင်ပွဲဖြစ်တယ်လေရစီရရ။နောက်တစ်ခါလက်က၄နိုင်လောက်ပေါ့အဲ့ဒီကောင်းတူရဲ့ချက်ပေါ့။ဒါကြီးကိုစက်လေနဲ့ဘုံချသွားတယ်လို့ပြရတယ်။ရွာရဲတော့မကြောက်ဘူးရွာရဲ့နောက်မှာရေရှိရမြေကမ်းပြီးမှာရတော့တန်ရရရွာရဲတော့ကြောက်ပါဘူးခင်ဗျအ
ေယာဝရီမြေကမ်းတခြားဗမော်မြို့နယ်တဲကရွာ၃ရွာလောက်ကိုစစ်တိုက်လေရင်တွင်နဲ့ဘုံကျဲတာရှိသလိုဗမော်နဲ့မန်စီအခြေဆိုင်စစ်ကောင်စီတပ်ကနေလဲလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိခဲ့တဲ့အကြောင်းနောက်ထပ်ဒေသခံတို့ကခုလိုပြောပါတယ
်အေဒီမြောက်လေကုန်းတူအေဒီကမှာတော့ပေါ့ဒီအဲ့ဒါမှ PDF ပဲမှဒီနေရာဆောင်းနေလားအဲ့လေလားရနေမှာကျဖိတ်တာနဲ့ဘုံလာကြည့်ရလေဟိုဒီပမုမန်စီရင်ဖန်ခါကူအဲ့ဘကဟိုအမျိုးကြီးနေတဲ့လမ်းတိပေးနေတာဒီမနေ့ကြည့်တာတဲ့ကုန်းတုံညလေဟိုတင်းချိုင်းနောက်ဘက်မှာတကြည့်တာတဲ့ဒီမှာလေဟိုဘလုံးကွေးမှာရောချရတယ်လေပြမိုင်းကြည့်လား
အေယာဝရီမြစ်အရှိဘက်ကန်းကမြလဲကောင်းတုံစာဝတီစတဲ့ကျေးရွာတွေနဲ့အနောက်ဘက်ကန်းကနန်းခုတ်ဘူတောင်စတဲ့ကျေးရွာကဒေသခံအများစုကတော့ဗမော်နဲ့မန်စီမြို့ပေါ်တွေကိုပြီးခဲ့တဲ့ရက်တွေကတည်းကတင်းရှောင်နေကြတာပါကချင်လွတ်လပ်ရေးအဖွဲ့ KIU ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိသလိုမြေပြင်မှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့အကြောင်းအခုလိုပြောပါတယ်
ဗမော်အောက်ပေါ့ဒီကမ္ဘာတားဘက်မှာဒီနေ့လေးနိုင်ကျော်ကလေးကလည်းဟိုချစ်ဖိုက်တာနဲ့လာပြီးမှတူလေးစင်းလာပြီးမှဘုံချဲတယ်ဆိုတော့ကြားပါတယ်။ဒါပေမဲ့ဒီပြည်ရဲ့တရင်ဒီလိကျကိုတော့ခုတည်းကတော့ကျွန်တော်တို့ဒီမှာမတက်သေးဘူးခင်ဗျ။အဲနောက်တစ်ခုရှိတာကတော့အဲဒီမေပြည်ကနဲ့လည်းတော်ချစ်လာပြီးမှခုခံတိုက်ပွဲကြီးဆက်တိုက်ဆိုလို့ဖြစ်တယ်ဆိုတော့ကြားပါတယ်။အဲ EOD နည်းရဲ့အချက်ပဲချမ်းတို့အနောက်ပဲချမ်းတို့အာနှစ်ဖက်စလုံးမှာဒီတဲ့သဘောရှိပါလေ
စစ်သင်္ဘောတွေကတော့စင်ခန်းရွာကနေညလေရွာဘက်ကိုစံတက်လာနေကြောင်းနဲ့လောလောဆယ်ဘယ်နေရာအထိရောက်နေပြီဆိုတာတော့မသိရသေးကြောင်းလည်းပြောပါရယ်စစ်ကောင်စီရဲ့စစ်သင်္ဘောတွေဒီလ16ရက်နေ့ကရွှေကူမြို့ကစံတက်လာချိန်မှာဒုတိယမြင်းချင်းမှာ108မမရှော့တိုက်ဒုံးနဲ့ပစ်ခတ်ခဲ့ကြောင်းမြို့လ PDF ကသတင်းထုတ်ပြန်ထားပါရယ်ရွှေကူမြို့နယ်ဇင်ပုံကျေးရွာမှာလဲစစ်သင်္ဘောလုံခြုံရေးယူထားတဲ့စစ်ကောင်စီတပ်တွေနဲ့ KIA PDF ပူးပေါင်းတပ်တွေအကြားဒီလ16ရက်ညနေပိုင်းကနေ18ရက်နေ့မနက်အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။18ရက်နေ့ကလဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နဲ့နန်းဖက်ကအကြားနန်းခိုင်တရားအနီးမှာစစ်ကောင်စီစစ်ကြောင်းကို KIA ကကြားဖြတ်တိုက်ခိုက်တာတွေရှိခဲ့တယ်လို့ကုတ်ခိုင်မြို့နယ်မိုင်းယူကျေးရွာအနီးမှာလဲစစ်ကောင်စီတပ်နဲ့TNL တအောင်ပလောင်တက်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်စစ်ကောင်စီတပ်ရဲ့ဗမော်ဘက်ကတက်လာတဲ့စစ်သင်္ဘောတွေနဲ့ရှမ်းမြောက်မူဆယ်ဘက်ကတက်လာတဲ့စစ်ကြောင်းတွေဟာလက်ရှိစည်ရေးတင်းမာနေတဲ့လိုင်ဇာဘက်ကိုအင်အားဖြည့်ဖို့နဲ့ဗမော်မြေကြီးနားလမ်းကိုထိန်းချုပ်ဖို့ဖြစ်နိုင်ကြောင်း KIA ကသုံးသပ်ထားပါတယ
်ကျင်းနာဗမော်ကာလန်ဘက်ကဒီစစ်ကြောင်းတွေကိုပြန်ပြီးမှကုမြင်ဖို့အဲကျင်းနာဗမော်ကာလန်ကိုသူတို့ထိန်းချုပ်နိုင်ဖို့အတွက်ကျူးစားတဲ့အစ်စ်ကြောင့်ဒီဖြစ်မယ်လို့ကျွန်တော်လည်းသုံးသပ်ပါရခင်ဗျ
။ KIA ဌာနချုပ်လိုင်ဇာဒေတာဘတ်မှာဇူလိုင်လဇန်ကလေးကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်စီးရဲတင်းမာမှုတွေမြင့်တက်နေတာပါခင်ဗျ။